မြန်မာစစ်သားနဲ့ကချင်လက်နက်ကိုင်ဖွဲ့ KIU ကြားစစ်ရေးသင်းမှမှုတွေကြောင့်နေရာကနေတိမ်းချောင်နေကြရတဲ့ဒေသခံတွေနေရာပြန်ဖို့ပြန်လည်နေရာချထားရေးလုပ်ငန်းစတင်နေတဲ့အကြောင်းတင်ပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ကချင်ပြည်နယ်မှာလက်နက်ကိုင်ပြည်ပခန့်တွေရော့ပါလာတာကြောင့်စစ်ရှောင်ရွာသားတွေနေရာပြန်ရေးပထမဦးစားပေးအနေနဲ့ဝိုင်းမော်မြို့နယ်တပတ်ရံကြေးရွာမှာပြန်လည်နေရာချထားရေးလုပ်ငန်းစတင်နေပြီလို့ကချင်နှစ်ချင်းခရိယန်တင် KBC ဥက္ကဋ္ဌဒေါက်တာခလန်ဆန်စွန်ကအခုလိုပြောပါတယ်။
တပတ်ရံကြေးရွာကိုတော့ PCB မှတပ်တော်ဘက်ကတော့ရက်ွက်ကိုကြေးရွာကိုကျွတ်တဲ့ကိစ္စတော့ပြီးသွားပြီပေါ့ဆိုတော့ကျွန်တော်တို့ဆက်လက်ပြီးအဆောက်အဦတွေဒီတံပိုးနဲ့အင်အားတွေဆက်လက်ဒီဆောက်ဖို့ပဲရှိပါတော့တယ်ဆက်လက်လည်းလုပ်ဆောင်စပြီးနေပါပြီကျွန်တော်တို့ KDC ကတော့နေရာကျော်မယ်ထင်တယ်နေရာကျော်မယ်နောက်ပြီးမှအစိုးရရဲ့ရှင်မမှုမှာတော့30နီးပါးပါတယ်အားလုံးပေါင်းရင်တော့160ပေါင်းကျင်လို့ရှိမယ်။စီမံကိန်းရဲ့ကျွန်တော် KDC အလုံးမဲ့စီမံကိန်းအဲ့ဒါရှိပါတယ်အမ
။နေရစုခွာသူတွေကိုပြန်လည်နေရချထားပေးဖို့ຢာထားတဲ့အထက်အစီပြုရွေးချယ်ကြေးရွာ1900ထဲကတပတ်ရန်ကြေးရွာမှာတည်ဆောက်ရေးလုပ်ငန်းစတင်နေပြီလို့ဆိုပါတယ်။ဒီကြေးရွာတွင်အင်ယာတည်ဆောက်ရေးအတွက်အစိုးရဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းတရုတ်အစိုးရနဲ့ကချင်နှစ်ချင်းခရိယာတင် KBC တို့ကလည်းအကူအညီပေးဆောင်နေတယ်လို့ကချင်ဒေတာစစ်ပေးချောင်ပြည်သူများကုညီစောက်ချောင်းရေးကော်မတီ KHCC တွင်မှုသုံးဦးခန်းလီကပြောပါရယ်ဝိုင်းမော်မြို့နယ်တပည့်ရန်ကြေးရွာတွင်ဒီဇင်ဘာလ13ရက်နေ့ကနေ16ရက်နေ့ထိသမတော်ကနေမိုင်းရှင်းလင်းရေးလုပ်ငန်းတွေဆောင်ရွက်ပေးခဲ့တာပါမိုင်းရှင်းလင်းရေးကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကနေလှုပ်ဆောင်ပေးနေတယ်လို့တိုင်းစစ်ဌာနချုပ်ကရာရှိတူးကဆိုပါရယ်
ကျွန်တော်တို့ဒီတပည့်ရန်ကြေးရွာမှာမိုင်းရှင်းလင်းမှုတင်လို့လိုက်လို့ကျွန်တော်တို့ရောက်လာပါတယ်။စာတင်ကြောင်းတို့ဆရာကြောင်းတို့ကျွန်တော်တို့စေကန်းတို့စေယုံတို့အုပ်ချုပ်မှုအဆောက်အုံတို့အဲ့ဒါတွေကိုကျွန်တော်တို့ဦးစားပေးအရင်ရှင်းပါတယ်။ရှင်းပြရလို့ရှင်ဒါဒေသခံပြည်သူတွေနေတဲ့နေအိမ်တွေနေအိမ်မရှိတော့ရင်လည်းခြံဝင်းတွေကိုကျွန်တော်တို့ဆက်လက်ရှင်းပေးပါတယ
်။တပည့်ရန်ကြေးရွာတိုင်းရှိလူနေအိမ်268လုံးခရိယံဖရာကြောင်း2ကြောင်းစာတင်ကြောင်း2ကြောင်းအုပ်ချုပ်ရေးမှုယုံတယုံကြေးလက်ကျမ်းမရေးဌာနခွဲတစ်ခုနဲ့ကြေးရွာဝင်ထွက်လမ်းတွေကိုမိုင်းရှင်းလင်းရေးလှုပ်ဆောင်ပေးခဲ့ပြီးမိုင်းရှင်းလင်းရေးဆောင်ရွက်နေစဉ်တိုက်မိုင်းကိုယ်တယ်ဆယ်လုံးကိုဖော်ထုတ်ရှင်းလင်းသိမ်းဆည်းနိုင်ခဲ့ကြောင်းမနေ့ကရက်စွဲနဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်သားနဲ့ကချင်လက်နက်ကိုင်ဖွဲ့ KIU ကြားစစ်ရေးပဋိပက္ခတွင်ဒေသတွင်းမှာမြေမြုပ်မိုင်းအသုံးပြုမှုတွေလည်းရှိနေတာကြောင့်ဒေသခံတွေနေရပြန်ရေးလုံခြုံမှုစိုးရိမ်မှုတွေရှိနေတာပါမြေမြုပ်မိုင်းပိတ်ပင်သားစစ်ရေးသဘောတူစာချုပ်လက်မှတ်ရေးသားချင်းမရှိတဲ့မြန်မာနိုင်ငံမှာအခုအချိန်ထိအစိုးရတပ်နဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေကမြေမြုပ်မိုင်းအသုံးပြုနေတာရှိနေသေးတယ်လို့ဒေသခံတွေရဲ့စစ်တမ်းတွေမှာဖော်ပြကြပြီးမဲ့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနတာဝန်ရှိသူတွေကတော့မြမငင်းချမ်းရင်လုပ်ငန်းစဉ်တွေမှာမြေမြုပ်မိုင်းရှင်းလင်းရေးလုပ်ငန်းပါဝင်နေကြောင်းထုတ်ပြန်ထားပါတယ်မြစ်ကြီးနားပေါ်မှာစစ်ဆောင်စခန်းသီးသီးမှာရှိတဲ့ဒီစစ်ဆောင်တွေအတွက်လာမဲ့မလမှာနေရပြန်နိုင်မှာဖြစ်ပြီးရေရှည်လုတ်ကန်စားတော့ရေးအတွက်စီစဉ်ထားတယ်လို့ဒေါက်တာခလန်ဆန်စုံကအခုလိုပြောပါတယ
်ကြီးတယ်လည်းပြန်ဖို့တော့ဟုတ်တယ်ကြီးစီတာလည်းတော့ကျွန်တော်ပြန်ဖို့ဟိုကစခါလေးဆက်လက်လုပ်ဆောင်ဖို့ရှိပါတယ်ကျွန်တော်တို့မခမ်းမန်းချီကတော့ဒီမတ်လကိုခါးကြီးလောက်မှာတော့အားလုံးပြီးစီမယ်လို့တော့ထင်တာပါအဲ့လိုပဲစူးစမ်းနေတာပဲအခုတော့ဝင်းထောင်းနေရကျော်လောက်မှာဆိုတော့လူရတော့1500ပေါင်းကျွန်တော်တို့ရှိမယ်ထင်တယ်အားလုံးစုစုပေါင်းသူအတက်မွန်ကြောင်းနေရတော့ကျွန်တော်ဆက်လက်ကြည့် follow up လုပ်ရမယ်သူတို့ကိုယ်ပိုင်ရှိတဲ့လေတွေကတော့ပြန်လုပ်ပြအောင်တော့လုပ်ရမယ်ပြီးရင်တဲ့တက်မွန်ကြောင်းကိစ္စတွေရောနောက်ကျွန်တော် UN ဖွဲ့စည်းကလည်းသူတို့ပြန်တာနဲ့နည်းဆုံး6လလောက်ကတော့ဆက်လက်ပံ့ပိုးဖို့တော့ရှိမယ
်ကချင်စစ်ဘေးရှောင်တွေနေရပြန်ရေးအတွက်ကချင်နှစ်ချင်းခရိယံဘွဲ့ချုပ် KBC အကြီးအကဲတွေနဲ့သမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ပြည်ချင်းနာမြို့ဒီဇင်ဘာ3ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။နေရပြစစ်ဆောင်တွေလုံခြုံရေးကတော့သမတော်နဲ့ကချင်လွတ်လပ်ရေးသမတော် KNU တို့ကြားငင်းချမ်းကြီးလုပ်ငန်းစဉ်ပေါ်မူတည်နေတယ်လို့လဲဒေါက်တာခလန်ဆန်စုံကဆိုပါတယ်။ကချင်ပြည်နယ်မှာ2017ခုနှစ်ကစတင်ပြီးမြမသမတော်နဲ့ကချင်လွတ်လပ်ရေးသမတော် KNU တို့ကြောပြန်တိုက်ပွဲတွေကြောင့်မြို့နယ်သီးသီးကပြည်သူတွေနှိစက်ရသေးတဲ့ဘက်ကိုထွက်ပြေးသိမ်းချောင်လာပြီးစစ်ဘေးရှောင်စခန်းတွေမှာနေထိုင်နေရတာပါ။ကုလသမဂ္ဂလူရာချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကမြန်မာနိုင်ငံတွင်ပဋိပက္ခတွေကြောင့်ရှောင်သိမ်းနေရသူ2,400,000ရှိနေပြီးစက်တင်ဘာလအထိစည်ရင်ရကချင်ပြည်နယ်မှာ9,000ခွဲကျော်ရှိနေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်